မြမစစ်ဆိုရကမေလာတဲ့ကြလို့ရှိရင်ပြည်လုံးကျဆန္ဒခံရွေးတွေကျင်းပပြီးတော့ခြေခံဥပဒေမူကြမ်းတရက်ကိုအတည်ပြုဖို့စီစဉ်နေတာတွေဟာနိုင်ငံရေးတိုးတက်ပြတ်ထွန်းမှုတွေအတွက်အထောက်အကူမဖြစ်နိုင်ဘူး။တိုင်းပြည်မှာလိုအပ်နေတဲ့အမျိုးသားပြည်နယ်တင်းမြတ်ရေးလုပ်ငန်းစဉ်ကိုလည်းထိခိုက်နေနိုင်တယ်ထိခိုက်စေနိုင်တယ်ဆိုပြီးတော့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကထပ်ပြီးတော့သတိပေးပြောဆိုလိုက်ပါတယ်ခင်ဗျ။ဒီမြမစစ်ဆိုရကဒီလိုဆန္ဒခံယူပွဲတွေလုပ်ဖို့အတွက်ဥပဒေတရက်ထုတ်ပြန်ကြေညာလိုက်ပြီးတော့အခုလိုမျိုး NLD ဘက်ကတုံ့ပြန်ချက်တွေထွက်လာတာလည်းဖြစ်ပါတယ်။ကဲကောင်းလင်းကြီးအကြောင်းစုံလေးဆက်ပြီးတော့ရှင်းပြပြပါဦးခင်ဗျာ
။ဟုတ်ကဲ့ပါ။မြမစစ်ဆိုရကအခြေခံဥပဒေမူကြမ်းတရက်ကိုအတည်ပြုရေးလူမှုဆန္ဒခံယူပွဲတွေကျင်းပဖို့စီစဉ်နေတာဟာတစ်ဖက်သက်ဆောင်ရွက်ချက်ဖြစ်တယ်။အရင်ရင်ကပေးခဲ့တဲ့ဂရီကွတ်တွေကိုတော့အကောင့်ထဲပေါ်ပေးနိုင်တာမျိုးတွေမရှိတာကြောင့်အခုဆောင်ရွက်ချက်တွေဟာလည်းယုံကြည်လက်ခံနိုင်မှုခက်ခဲနေတယ်ဆိုပြီး NLD ကပြောဆိုလိုက်တာပါ။ပြည်လုံးကျဆန္ဒခံယူပွဲကျင်းပမယ်လို့အနာဘိုင်းနီဘက်ကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်အတိုက်ခံ NLD ဘက်ကစန့်ကျင်ကန့်ကွက်မှုတွေကလည်းဇက်တိုက်ဆိုသလိုထွက်ပေါ်လာနေတာပါ။အခုလည်းပဲအနာဘိုင်းနီဘက်ကဆန္ဒခံယူပွဲနဲ့ပတ်သက်လို့နောက်ဆက်တွဲဆောင်ရွက်မယ့်ကိစ္စတွေကိုထုတ်ပြန်ကြေညာခဲ့ပြီး NLD ဘက်ကအထူးကြေညာချက်တစ်စောင်ထုတ်ပြန်ပြီးကန့်ကွက်လိုက်တာပါ။ဥပဒေကြောင်းအရရောအရင်အရင်ကပြက်ကွက်ခဲ့တဲ့ဂရီတွေကြောင့်လည်းအခုလိုကန့်ကွက်စရာမိန့်ခွန်းထုတ်စရာတွေရှိနေရတာပါလို့ NLD အထူးပြန်ကြားရေးအဖွဲ့ဝင်တူဖြစ်တဲ့ဦးသိန်းညွန့်ကပြောပါတယ်
။ကျွန်တော်တို့ပထမတည်းထောက်ခဲ့တဲ့ချက်နှစ်ချက်ရှိတယ်လေ။ဟလာအရင်ကတော့ဗျာအကြီးကကြတဲ့တော့ချက်ပြဿနာကတော့ဟလာ Facebook ချင်းကဥပဒေကိစ္စပေါ့ Facebook ချင်းကဥပဒေမှာရေးဆွဲရမှာ190အပိုက်20ရလွတ်တော်ကိုစရေဒီရေးရမယ်လေအဲ့ဒီကအကြီးကတော့ချက်ပြဿနာပဲဟောအဲ့ဒီအကြီးကတော့ချက်ပြဿနာကိုမဆောင်ရက်ပဲနဲ့သူ့နဲ့ဆက်ွယ်တဲ့ဆန္ဒခံယူပွဲကျင်းပရေးကော်မရှင်တို့ဘာလို့ဖွဲ့လာတာလို့အခြေခံဥပဒေတော်အတိမပြုတ်လေးပဲနဲ့2010ခုနှစ်မှာဟုတ်လားပါရီဇုံရွေးကောက်ပွဲကျင်းပမယ်လို့ဆိုတာဒါအလုံးဟုတ်လားတိုင်းပြည်ပြည်တဲ့အတိုင်းပဲဗျာဂတိကဘုပြဿနာဥပဒေပြဿနာတွေမရှင်းလင်းပဲနဲ့အဲ့ဒါတွေလုပ်မယ်ဆိုရင်ဒါအလုံးကဒီချက်ဒီပုံမှာမေးခွန်းထုတ်เสียဖြစ်မှာပဲ
ဒီလိုခြေနေမျိုးမှာကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းကတိုက်တွန်းတောင်းဆိုနေတဲ့အတိုင်းသက်ဆိုင်သူတွေပါဝင်ပြီးအများလက်ခံနိုင်မဲ့အခြေအနေမျိုးရှိဖို့လိုအပ်တယ်လို့ NLD ကပြောဆိုလိုက်တာပ
ါအများယုံကြည်လေးစားလက်ခံနိုင်တဲ့ပတ်ဝန်းကျင်အခြေအနေတရားကိုဖန်ဒီပေးဖို့ခုလိုတာပေါ့ဗျာအဲ့ဒါလိုဖန်ဒီပေးဖို့ဆိုရင်တော့ဟောလာကုလသမဂ္ဂကလည်းဟောလာတောက်လျှောက်ဟောလာတိုက်သွန်းလာတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းဖူးပြောင်းရေးလုပ်ငန်းစဉ်မှာသက်ဆိုင်သူအားလုံးပါဝင်ရှိရမယ်ဆိုတဲ့အချက်ကတော့အဲ့ဒီအချက်ကောင်းတဲ့ပေါ်ဖို့ရေးကြီးဆုံးပါပဲကျွန်တော်တို့ဖွဲ့ချုပ်ကဖြစ်ပေါ်ပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေအားလုံးကိုကျွန်တော်တို့မျက်ခြင်မပြအကဲဖြတ်နေပါအဲ့ဒီအကဲဖြတ်ပြီးတော့လုံးပြင်းလုံးတိုက်တာကိုလည်းကျွန်တော်တို့ဟောလာလုပ်သွားမှာပါပဲအဲ့မဲ့ကျွန်တော်တို့ဖွဲ့ချုပ်ကဒီနေ့ချိန်ကြည့်ပေါ့ဗျာဟုတ်လားကျွန်တော်တို့ကအမျိုးသားပြန်လဲပြည်မြရေးမူကိုယုံကြည်တယ်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာအခုပေါ်ပေါက်လာတဲ့ဟုတ်လားတိစ္ဆာအားလုံးကိုအများပြည်သူယုံကြည်လက်ခံနိုင်တဲ့ခြေအနေတစ်ခုဖြစ်လာဖို့ဟုတ်လားအများပြည်သူသဘောတူတဲ့ခြေကောင်းဥပဒေတစ်ခုပေါ်ပေါက်လာဖို့ဒီခြေကောင်းဥပဒေကလည်းတရားနည်းလမ်းတကျဟုတ်လားဖြစ်တယ်ဆိုတာကိုပြည်တွင်းပြည်ပဟုတ်လားနိုင်ငံတကာတရားဥပဒေရရောပြည်တွင်းဥပဒေရရောလက်ခံနိုင်ဖို့ဆိုရင်ဒီပေါ်ပေါက်နေတဲ့လောဆယ်ပြဿနာကိုတော့အခုတော့ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတဲ့နေရာမှာလေဒါကိုဟောလာဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဟောလာအနာဂတ်ကံကြမ္မာအင်္ဂါကောင်းတာပေါ့ဗျာ။ဘာကြောင့်လဲဆိုတော့ဒီအခြေခံဥပဒေပြဿနာဆိုတာအနာဂတ်ကံမဟုတ်ဘူးဗျာ။တိုင်းပြည်ရဲ့ဟောလာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကံကြမ္မာပြဿနာ
ဒီလိုမြန်မာစစ်ဆေးရဘက်ကဆန္ဒခံယူပွဲတရက်လုပ်ပြီးအခြေခံဥပဒေကိုအတည်ပြုနိုင်ဖို့တက်တုတ်ရိုက်စီစဉ်ဆောင်ရွက်နေချိန်မှာပဲမြန်မာဒီမိုကရေစီရေလှရှားသူတွေကြားမှာတော့ဒါကိုစန့်ကျင်သဘိမ်းမောက်ကြဖို့ဒါမှမဟုတ်ရင်လည်းဆန္ဒခံယူပွဲတွေအတွင်းမဲပေးရမှာကန့်ကွက်မဲတွေထည့်ရဖို့စတဲ့အကြံပေးတိုက်တွန်းမှုတွေကလည်းထွက်ပေါ်နေတာပါဒီလိုသဘောထားတွေနဲ့ပတ်သက်လို့ NLD ရဲ့ရည်ရည်ချက်ကရော
ဟိုအဲ့ဒီအတန်တွေကိုလည်းကျွန်တော်တို့လည်းကြားပါလေအဲ့ဒီအတန်တွေကိုလည်းကျွန်တော်တို့အလေးကြီးကြည့်ပါလေအဲ့တော့လေကြည့်ကြည့်ပြီးတော့သူ့ဒီဆန္ဒခံယူပွဲဥပဒေမှာပါတဲ့အတိုင်းပေါ့ဗျာသူတို့27ရက်ကျော်မှမှသူတို့ဆန္ဒခံယူပွဲလုပ်မယ်နေ့ကိုသူတို့အပြည့်လဲကြီးညာတာလည်းအချိန်ပတ်ဝန်းကျင်တော့ရောက်လာရင်အခုကျွန်တော်တို့ပါဗျာမူပိုင်းဆိုင်ရာကိစ္စကျွန်တော်တို့ထုတ်ပြန်လာပြီနောက်အဲ့ဒီအချိန်ကျရင်ဒီမူပေါ်မှာအခြေခံပြီးတော့ဟုတ်လားလုပ်ငန်းမဆိုင်ရာလုံးတဲ့လုံးထိုက်တွေကိုလူထုနဲ့အတူပေါ့ဗျာကျွန်တော်တို့လုံးချရာရှိတာလုပ်ရမှာပေါ့အဲ့ဒီကကျတော့ကျွန်တော်အခုသိကျင်တဲ့မိခိုးရဲ့အဖြေတွေထွက်လာမှာပါ
အနေနဲ့ထူးပြန်ကြရေးဖွင့်ဝင်တူဖြစ်တဲ့ဦးသိန်းညွန့်ပြောပြသွားခဲ့တာပါမြန်မာစစ်ဆေးရကဆန္ဒခံယူပွဲတွေလုပ်ပြီးအခြေခံဥပဒေကိုအတည်ပြုဖို့အဲဒီကမှနောက်နှစ်နှစ်ကြာ2010ခုနှစ်ကြာရင်ရွေးကောက်ပွဲတွေကျင်းပပေးမယ်ဆိုပြီးအခုလာဆမ်းမင်းကကြေညာလိုက်တဲ့နောက်အတိုက်ခံ NLD အပြင်တိုင်းရင်းသားနိုင်ငံရေးအင်အားစုလက်နက်ကိုင်အဖွဲ့အစည်းတချို့ကလည်းလက်မခံစန့်ကျင်ကြတဲ့သဘောထားတွေကိုထုတ်ပြန်ပြောဆိုတာတွေလည်းရှိခဲ့တာပါခင်ဗျာ